ဒီခိုင်မီနယ်ကျောက်ရှိမြို့မှာတခုတည်းပဲကျန်တော့တဲ့ကျယ်ဆယ်ရေးစခန်းမှာနေထိုင်နေရသူတွေကသူတို့ရဲ့မူရင်းနေရာတွေမှာပြန်နေကျင်ကြတဲ့အကြောင်းကိုပြောပြပါတယ်။ဒါပေမဲ့အုတ်ချုံရီပိုင်းတာဝန်ရှိသူတွေကတော့အဲ့လိုပြန်နေနိုင်ဖို့ရာယုံကြည်မှုတည်ဆောက်ဖို့လိုနေသေးပဲဖြစ်ပြီးတော့လက်ရှိချိန်တွေမှာမဖြစ်နိုင်သေးဘူးလို့ပြောကြပါတယ်။အဲ့ဒီကျယ်ဆယ်ရေးစခန်းကိုကိုယ်တိုင်သွားပြီးတော့တွေ့ဆုံမင်းမြန်သတင်းယူခဲ့တဲ့ကိုကျော်တိုင်းကသတင်းပေးပို့ထားပါတယ်ရှင်။
2022ခုနှစ်အောက်တိုဘာလကကြောက်ဖြူမြို့ပေါ်ကရက်ွက်တစ်ခုမှာရဝင်းဆန်ခတ်အခြေအနေဖြစ်ပြီးတဲ့နောက်တာဝန်ရှိသူတွေကနေ၂ရက်၃ရက်ဒိန်းဆောင်ခိုင်းခဲ့လို့ကြောက်တလုံးကယ်ဆယ်ရေးစခန်းထဲကိုလူပေါင်း1500ကျော်ရောက်သွားခဲ့တာပါအခုတော့စခန်းမှာလူပေါင်း1100ကျော်ဆက်ရှိနေသေးပြီးစခန်းမှာပဲနေထိုင်လာကြရတာ၅နှစ်နီးပါးရှိနေပါပြီအဲ့ဒီလူတွေဟာကြောက်ဖြူမြို့ပေါ်တံပန်ချောင်းရက်ွက်အနောက်ပိုင်းရက်ွက်အရာရှိရက်ွက်ဒိုးချေရက်ွက်စတဲ့မြို့ပေါ်ရက်ွက်အသီးသီးမှာနှစ်ပေါင်းများစွာအခြေစိုက်နေထိုင်လုပ်ကိုင်လာကြတဲ့ကျောက်ဖြူဒေသခံတွေပဲဖြစ်ကြပြီးအခုလည်းသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်နေခွင့်ရဖို့အများစုကဆန္ဒရှိကြပါတယ်။ဒီထဲမှာတမ်းမတော်သားအဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းခဲ့ပြီး1986ခုနှစ်မှာတက်တက်အဆင့်နဲ့ငင်းစားယူပြီးတဲ့နောက်ကျောက်ဖြူမျိုးပေါ်မှာပဲတောက်ဆောင်နေထိုင်လာသူအသက်68နှစ်အရွယ်ဦးစိုးမြင့်လည်းတဦးအပါဝင်ပါ
။ကိုယ်အရက်ဒေသကိုယ်နေရာကိုရောက်ရှင်နေဆန္ဒရှိကျွန်တော်မိမိနေရာမိမိအိမ်မိမိခြံထက်ပါနေရတဲ့ဒီတရားပတိရှင်ဆန္ဒလိုရမရှိလူတိုင်းလိုရမရှိဒီနေရာရောက်လာတာကရခိုင်ပါတီအဖွဲ့ကလောက်တာလားနိုင်ငံတော်အစိုးရကလောက်တာအဲ့ဒါသိချင်ကြတော့
ဒီလားရှိရနေ့ကပဲစကမ်းကော်မတီနဲ့ခရိုင်နဲ့မြို့နယ်အဆင့်အုပ်ချုပ်ရေးမှုတွေရဲမှုတွေလူမှုကြီးကြပ်ရေးဦးစီးမှုတွေတွေ့ပြီးဆွေးနွေးကြပါသေးတယ်တာဝန်ရှိသူတွေဘက်ကစကမ်းနေနေသူတွေအနေနဲ့ကိုယ့်အိမ်ကိုယ်ရပြန်နေဖို့အဆင်ပြေသေးကြောင်းပြောပြီးဘန်းတစ်ပတ်ကြာမှနှွေးထွေးမှုမရှိသေးတာကြောင့်လို့အကြောင်းပြတဲ့အကြောင်းလက်ရှိစကမ်းကော်မတီဥက္ကဋ္ဌဦးဖြူချေကပြောပါတယ်
တူနဲ့တူပေါ့နော်ဟိုစိုက်ပေါ့ဟိုကျွန်တော်တကယ်ချင်းနဲ့ကျွန်တော်တကယ်ချင်းရခိုင်ကျွန်တော်အစ္စလာမ်ဘာသာဝင်ရှင်းနေတယ်ပြည်ကျွန်တော်အိုင်ဒီရောက်နေတယ်ကျွန်တော်တကယ်ချင်းနဲ့ကျွန်တော်နဲ့ဝမ်မဲဦးလေးနော်တယောက်ချင်းတွေ့တဲ့အချိန်မှာတယောက်ချင်းတွေ့တဲ့အချိန်မှာအဆင်ပြေတယ်ဥမာကျွန်တော်တကယ်ချင်းဒီခုတစ်ခုနဲ့တွားနေတဲ့အချိန်ကျွန်တော်နဲ့တွေ့တဲ့အချိန်မှာအဆင်မပြေဘူးပေါ့အဲ့လိုနေထွေးမှုတွေတော့မရှိသေးဘူးဒါပေမဲ့အဲ့ဒီနေထွေးမှုတွေတော့တိစားရမယ်လို့ပြောတယ
်စကမ်းထဲမှာလက်ရှိနေနေရသူတွေကတောင်းဆိုထားတဲ့အတိုင်းမူလနေရာတွေမှာပြန်နေခွင့်ရဖို့ဆိုတာကတော့မဖြစ်နိုင်သေးဘူးလို့ကျောက်မြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနမြို့နယ်မှဦးညီညီလင်းကပြောပါတယ
်သူတို့တောင်းဆိုနေတဲ့မူလနေရာဆိုတဲ့နေရာကတော့ကျွန်တော်တို့လောဆယ်ကတော့ယုံကြည်မှုတည်ဆောက်ဖို့တော့လိုုံးမယ်မဖြစ်နိုင်သေးဘူးပေါ့လေမဖြစ်နိုင်သေးဘူးဆိုတော့သူတို့ကဒီတိုင်းကြီးကတော့စခန်းဆိုတဲ့ဒိဗယ်နဲ့စခန်းမှာဒီတိုင်းနေဖို့ကလည်းသူတို့လူမှုဘဝတော့လည်းမကောင်းဘူးပေါ့လေအဲ့တော့သူတို့ကဒီကျဲတဲ့နားမှာဒီတိုင်းမဟုတ်ပဲနဲ့သူတို့ကလည်းသူတို့ကျွန်တော်တို့ကသူတို့ကိုအဲ့မှာပဲသူတို့ lifestyle ကြီးဖြစ်သွားအောင်ပေါ့နော်သူတို့ကိုပဲဒီမှာဟိုပါပေါ့ဟိုကွက်လေးရိုက်ပေးမယ်အေးပေါက်ပေးမယ်ရင်းမိမိန်လာဆက်ပြီးအကုန်စီစဉ်ပေးမယ်ဒီဘက်မှာလည်းကျွန်တော်တို့ကရခိုင်တိုင်းသားဆိုရင်ပြီးခဲ့တဲ့28 29ရက်နေ့ရပဲရခိုင်ကကယ်ဆယ်ရေးစခန်းကိုလည်းကျွန်တော်ကအဲ့ဒီတနေရာဆွေးလိုက်တာပေါ့သူတို့လည်းအဲ့လိုမျိုးလေးပဲအားလုံးကိုဘွားလေးနဲ့ကိုပေါ့နော်မိသားစုဘွားလေးဖြစ်သွားအောင်ဆိုပြီးလုပ်ပေးတာပေါ့သူတို့လည်းလုပ်ပေးဖို့တော့ကျွန်တော်တို့ကပြောတယ်ဆိုတော့လည်းသူတို့ကလက်မခံဘူးပေါ့လေဆိုတော့လက်မခံသူတို့ရဲ့မူလနေရာမူလနေရာမူလနေရာတော့ကျွန်တော်ကဟိုပါပေါ့ကျွန်တော်စနောက်ဆိုသူပေါ့နော်သူတို့လည်းယုံကြည်လို့လို့ငယ်တယ်နည်
းသူတို့အတွက်အခုလက်ရှိနေရာမှာပဲပြန်ပြီးအခြေဆိုင်နေထိုင်နိုင်အောင်စီစဉ်လှုပ်ဆောင်ပေးဖို့ရာထားပြီးလုံခဲ့တဲ့သတင်းဘက်ကစကမ်းကော်မတီနဲ့တရားခေါ်တွေ့ပြီးတော့ပြန်လည်နေရာချထားရေးကိစ္စပြောဆိုခဲ့တဲ့အကြောင်းစကမ်းကော်မတီကစကမ်းမိသားစုတွေနဲ့ပြန်ဆွေးနွေးဖို့ပြောထားတဲ့အချက်မှရှိတယ်လို့မြို့နယ်ဦးချိုရင်မှုဦးညီညီလင်းကပြောပါတယ်ဒီလူတွေအနေနဲ့လည်းနိုင်ငံသားစစ်စစ်မှုခံယူပြီးတဲ့နောက်ဥပဒေနဲ့အညီတခြားလူတွေနဲ့တန်းတူအကာအွယ်အပြည့်အဝရမယ်လို့လည်းအုပ်ချုပ်ရေးမှူးကအာမခံပြောဆိုပါတယ်။အခုဆိုရင်ဒီစကမ်းကိုရောက်ပြီးတော့မှပဲစကမ်းတွင်းမှာမွေးဖွားတဲ့ကလေးငယ်အရေအတွက်ကတရားကျော်ရှိနေပါပြီ။ဒီလူတွေအားလုံးကိုကုလသမဂ္ဂစာနယ်ဇင်းအဖွဲ့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတချို့ကအကူအညီပေးထားပေမဲ့လည်းသိနေကြကြမှာပဲ။သူတို့ကိုထောက်ပံ့နေတဲ့ရိက္ခာအရေအတွက်ကိုထောက်ဝဲလျှော့ချတော့မယ်လို့ပြောထားတဲ့အကြောင်းစကမ်းကော်မတီဥက္ကဋ္ဌကပြောပါတယ်။ကျောက်ပြူမှာရှိခဲ့တဲ့နောက်စခန်းတစ်ခုကလူတွေကိုတော့တိတ်မကြသေးခင်တရင်ဘတ်တွေအတွင်းကပဲမျိုးပေါ်ရက်တစ်ခုမှာအိမ်တွေဆောက်ပြီးပြန်လည်နေရာချထားပေးခဲ့ပြီးတော့စခန်းကိုလည်းပိတ်လိုက်ပြီးဖြစ်ပါတယ်။ကိုဖျော်နယ်ဦးဆောင်တဲ့ရခိုင်ပြည်နယ်အခြေအနေဆိုင်ရာအကြံပေးကော်မရှင်ကပိတ်ဖို့အကြံပေးထားတဲ့စခန်းတွေထဲမှာတော့ကျောက်ပြူမျိုးကဒီကျောက်တလုံးကယ်ဆယ်ရေးစခန်းမပါဝင်ပါဘူးခင်ဗျာ
။ကုချော်တိုင်းတရင်ပေးပို့ထားတာပါ။